နိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးချက်တွေပေါ်နေတာကြောင့်ကိုဗစ်ကရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုထိခိုက်မှာစိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်
Today, the UN team in Myanmar says it is gravely concerned that the recent events will jeopardize the COVID-19 vaccination effort that is underway.
မနက်ကကိုဗစ်ရောဂါကာကွယ်ဆေးထိုးမယ့်မြို့သားစစ်ဆင်ငင်းစုကိုခိုင်မာပြင်ဆင်ရေးဆွဲထားရင်လည်းအခြားနိုင်ငံကကျွန်ရဲ့ခြေနေကြောင်းမြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအလွန်အမင်းစိုးရိမ်နေကြတဲ့အကြောင်းဗိုလ်ထုနေတဲ့ဆရှင်လုံးမမှာကုလသမဂ္ဂထွေရုံမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူချာရစ်ရှာပြောဆိုလိုက်တာပါဇန်နဝါရီလ31ရက်နေ့အထိကျန်းမာရေးဝန်ထမ်းစုစုပေါင်း 35,000 ကိုကာကွယ်ဆေးရထိုးပေးပြီးဖြစ်ကြောင်းလည်းမြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေကိုကူကာပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအရသာစုရောက်ကိုဖျက်ရှားပြီးအာဏာသိမ်းလိုက်တာကြောင့်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေတာပါစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လမ်းပေါ်ထွက်ဆန္ဒပြရပြီးအမှုကြီးနဲ့အာဏာပိစံတဲ့လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်လာကြတာကြောင့်ကျန်းမာရေးကဏ္ဍအပေါင်းဝင်လုပ်ငန်းတွေတော်တော်များများလည်းရပ်ဆိုင်နေပါတယ်